ရုရှားနိုင်ငံကိုချစ်ကြည်ရဲ့ခီးစင်နဲ့ရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစူ 30SM အမျိုးအစားတိုက်လေယာဉ်တွေကိုမြန်မာနိုင်ငံကဝယ်ယူမယ်အကြောင်းရုရှားသတင်းထောက်တွေကိုအတည်ပြုပြောဆိုပါရယ်ရုရှားနဲ့မြန်မာနိုင်ငံကြား2018ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်အရဝေဟင်ကိုရောဝေဟင်ကနေမြေပြင်ကိုပါပြစ်နိုင်တဲ့စူကီယိုကုမ္ပဏီထုတ်စူ 30SM အမျိုးအစားအင်ဂျင်နှလုံးတက်တိုက်လေယာဉ်6စင်းကိုမြန်မာနိုင်ငံကဝယ်ယူမှာပါမြန်မာနိုင်ငံကိုရောင်းချမဲ့တိုက်လေယာဉ်တွေကိုလည်းရုရှားဘက်ကစတင်တပ်ဆင်နေပါပြီမော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးကူဇူကက်တိုဗစ်ရှီဂူနဲ့ရုရှားမြန်မာစစ်ဘက်နှိပညာပူးပေါင်းဆောင်ရွက်ကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါဧပြီလ20ရက်နေ့မနေ့ပိုင်းကနေပြည်တော်ကနေထွက်ခွာသွားတဲ့ဗိုလ်ချုပ်မင်းမင်းအောင်လှိုင်နဲ့အဖွဲ့ဟာဧပြီလ23ကနေ25ရက်နေ့အထိ3ရက်ကြာကျင်းပတဲ့ရှစ်ကြိမ်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုလည်းတက်ရောက်ပါတယ်ဒီကနေ့မှာတော့အင်ဒိုပစိဖိတ်ဒေသတွင်းစစ်ဘက်ပူးပေါင်းဆောင်ရွက်မှုများနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာအလားအလာများဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ဆွေးနွေးခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်